ကြားရတဲ့တဲ့မြင်ရတဲ့မြင်ကွင်းတွေကြတော့မြန်မာပြည်ကတော်တော်လေးကိုစုပ်ပြတ်နေတာပါပဲ။တိုင်းပြက်ပြည်ပြက်ဆိုတဲ့အခြေအနေကိုစိုက်နေပါပြီ။နေ့စဉ်အောက်ဆီဂျင်ရှာဖွေနေတဲ့လူအကြီးကလည်းမနေမနောပါ။အရင်ကဗန်မာတန်းစီတာထက်ကိုများနေပြီ။ဗန်မာတန်းစီတာကပတ်စံလေးရဖို့လောက်ပဲတန်းစီရတာ။မရလို့လည်းဘာမှမဖြစ်သွားဘူး။အပြင်မှာရာခိုင်နှုန်းပေးပြီးထုတ်လို့ရသေးတယ်။အခုအောက်ဆီဂျင်တန်းစီတာကလူအသက်နဲ့ဆိုင်သွားပြီလေ။သေသွားနိုင်တယ်။ကိုဗစ်ကအဆုတ်ကိုတိုက်ခိုက်တဲ့အောက်ဆီဂျင်ကျတယ်လူကအောက်ဆီဂျင်ကျပြီးအသက်မရှူနိုင်အသက်အန္တရာယ်ရှိလာပြီဒီအကြောင်းအရာတွေကစကားဖြစ်ပြောတော့တာဘာမှမဟုတ်တာတကယ်တမ်းရင်ဆိုင်ကြုံတွေ့ရပြီဆိုတော်တော်စိတ်ညစ်စရာကောင်းတဲ့ကိစ္စပါဟိုရပိုင်းကဆိုတကယ်ချင်းတယောက်အောက်ဆီဂျင်လိုတယ်အရင်ကဆိုပရဟိတအသင်းတွေမှာအလွယ်တကူတောင်းလိုက်တာနဲ့ရတယ်အခုတော့အဲ့လိုမဟုတ်တော့ဘူးပရဟိတအသင်းတွေကိုယ်တိုင်လည်းအောက်ဆီဂျင်ရှားပါနေပြီအောက်ဆီဂျင်လိုတဲ့မိတ်ဆွေတွေအတွက်နေရာစုံလိုက်ဆက်ပေးပေးမယ်မရလိုက်ပါဘူးလွန်ခဲ့တဲ့ရက်ကပဲအဲ့တကယ်ချင်းဆုံးသွားတယ်စပိန်အတူတူစီငါအတူတူများတဲ့တငယ်ချင်းကိုတော်တော်လေးကိုနှမျောမိတယ်အသက်ကလည်း30ကျော်လေးသူ့မိမကလည်းမွေးကန်ဒီဖွားကန်ဒီတော်တော်လေးတုံ့လှုပ်ဝမ်းနေမိပါတယ်နောက်ထပ်အမျိုးတယောက်အောက်ဆီဂျင်လိုလိုလိုက်ရှာတော့ကံကောင်းစွာနဲ့ဦးငါလို့ရတယ်ဦးထဲကိုအောက်ဆီဂျင်ဖြည့်ဖို့လိုက်တန်းစီတာ3ရက်လောက်ကြာတယ်ကားကားနဲ့လက်ထိုးရတာနဲ့တသိန်းလောက်ကုန်တယ်အပြင်မှာအဲ့လို40လီတာဦးတအိုးဆိုအခုဆို10သိန်းကျော်ပေါက်နေပြီအရင်ကဆိုဘလောက်မှဈေးမရှိတဲ့ဟာတွေအခုကျတော့လူတိုင်းလိုနေပြီဆိုတော့ဈေးတွေမတန်မစပါပဲအောက်ဆီဂျင်ရှာတဲ့လူတွေမှလည်းတော်တော်စိတ်ညစ်ရတယ်။ဟိုနေရာရရဲဆိုပြေးသွားလိုက်မရ။ဒီနေရာပေးနေပြီဆိုသွားလိုက်မရ။အရန်ကိုလိုအပ်နေတော့အချိန်နဲ့မျှအောက်ဆီဂျင်ကမလောက်နိုင်ဘူး။အဲ့ဒီအချိန်မှာအိမ်ကနေအသက်ရှူကျက်နေပြီမရတော့ဘူး။စုံပြီဆိုတော့ဖုန်းများဝင်လာရင်လူတွေမှအယုတ်ကျိုးပြတ်ပါပဲ။ငါ့ကြောင့်ငါအောက်ဆီဂျင်ရအောင်မလုပ်နိုင်လို့သူတို့တေးရတာဆိုပြီးယူကျုံမရစိတ်တွေနဲ့တော်တော်စိတ်ညစ်စရာကောင်းတဲ့အခြေအနေကြီးပါ။တခုခုဖြစ်လို့ဆေးရုံသွားတင်မယ်ဆိုတော့လည်းမလွယ်ပြန်ပါဘူး။ဆေးရုံကလည်းအရေးပေါ်ကတော့အချိန်နဲ့ပဲလက်ခံတဲ့အခြေအနေဖြစ်နေပြီ။ဒေသနာရလက်မှတ်မပိုင်ရင်လည်းကိုဗစ်မကလို့ကိုဗစ်ထက်ဆိုးဆိုးလက်ခံတာမဟုတ်ပြန်ဒေသနာကိုသွားဖို့ကလည်း24နာရီဖွင့်တာမဟုတ်တော်တော်မလွယ်တဲ့အခြေအနေတွေပါအခုဆိုရေဝဲတို့ထိန်မင်တို့မှအလောင်းတွေပုံနေတာနေ့စဉ်ကိုဗစ်ကြောင့်တည်တဲ့လူက600ကျော်900အရင်အထက်5000လောက်တည်နှုံမြင့်လာတဲ့သဘောပဲအသက်ကြီးပိုင်းတွေကစာပေသမားတွေအမှုပြန်သမားတွေလည်းတည်ကုန်ကြပြီလူငယ်ပိုင်းတွေလည်းတည်တယ်တော်တော်တုန်လှုပ်စရာကောင်းလောက်အောင်တည်တာပါအခုအခြေအနေကကိုဗစ်စင်တာတခုခုမှဖြစ်ဖြစ်ဆေးရုံမှဖြစ်ဖြစ်နေရာလေးရရင်50ရာခိုင်နှုန်းလောက်တက်တာသွားနိုင်တဲ့အခြေအနေဖြစ်နေပြီ။အဲ့လိုနေရာရဖို့ကလည်းထိပေါက်တယ်လို့ပါပဲ။အခုဆိုဘသူကိုမေးလိုက်မေးလိုက်ဖျားနေတဲ့လူတွေကြီးပဲ။ကိုမဖျားရင်လည်းအိမ်ကတယောက်ယောက်တော့ဖျားနေပြီ။ဖျားနေရင်လည်းတေချာသလောက်ကတော့ကိုဗစ်ပဲ။ကိုဗစ်လိုက်စစ်ပေးတဲ့လူတွေတောင်မှမစစ်နိုင်တော့ဘူး။ဖျားတဲ့အိမ်တိုင်းကိုစစ်လိုက်ရင်ကိုဗစ်တွေကြီးပဲမှလို့လေ။အဲ့တော့အခြေအနေကရန်ကုန်မြို့တဝက်လောက်တော့ကိုဗစ်ဖြစ်နေတဲ့အခြေအနေပါပဲ။ဆိုးတာနဲ့တိတ်မဆိုးတာနဲ့ပဲကွာတာ။အချို့ကလည်းကိုကံအားကောင်းလို့ခံနိုင်ပေမဲ့ကိုကံအားမကောင်းသူတွေအသက်ကြီးပိုင်းနေကြတော့အချိန်မတိုင်ခင်ပဲကျွေလွင့်ရရှာတယ်။ဒီလိုဖြစ်ရတဲ့ပေါ်ကိုဘသူ့အမှအပြစ်မတင်ခင်ပေမဲ့အာနာတာမသိငယ်ဒီလိုမျိုးတေသူတွေပို့ဆုပ်ပတ်ဆံများမှာမဟုတ်ဘူးလို့လည်းတွေးမိပါတယ်။အောက်ဆီဂျင်လည်းအဲ့လောက်ရှားနေမှာမဟုတ်ပါဘူး။ပြီးတော့ပရဟိတတော်တော်များများလည်းထောင်ကြတဲ့သူနဲ့တေတဲ့သူနဲ့တောတဲ့ရောက်သူနဲ့ဆိုတော့အရင်ပထမလိုင်းဒုတိယလိုင်းလုံးကလို့မကူညီနိုင်ဘူး။ပြီးတော့နိုင်ငံရေးအရာလည်းစစ်ကောင်စီနဲ့မပူးပေါင်းညီကြသူလူများလေတော့အရင်ကလို့အဆင်မပြေတာတော့အမှန်ပါပဲအခြေအနေကအဆင်ပြေလာဖို့လည်းမရှိနိုင်ပါဘူးဒီတော့လူတိုင်းလူတိုင်းဟာကိုယ့်ဟာကိုယ်အားကိုးနေရတာပါပဲမတတ်နိုင်တဲ့အဆုံဆေးရုံတကာကိုလိုက်အောက်ကျိုးခန်းအောက်ဆီဂျင်မရမကတန်းစီအဆင်ပြေလို့အသက်ဆက်ရတာပါပဲဒီကြားထဲဆေးမိတူတွေကလည်းရှိပါသေးတယ်ဂွေတော့ရရှူရင်အောက်ဆီဂျင်တက်တယ်ပင်စိမ်းရထောင်းတောက်ရတယ်လို့ဈေးကွက်ထဲ100ရန်ဂွေတော့ရက900 800ဖြစ်သွားတာတိတိကျကျမသိရပါပဲဆေးမိတူတွေကတကယ်တမ်းဖြစ်လာရင်တော့လူအသက်မကယ်နိုင်ပါဘူးဒါပေမဲ့လည်းအောက်ဆီဂျင်တအိုးကို10သိန်းကျော်မတက်နိုင်သူတွေအတွက်ကတော့ဂွေးတော့တရွက်ကလည်းအောက်ကျိုးတမြင်ပါပဲကျွန်တော်တို့ဟိုရပိုင်းကအရက်တောက်ရင်ကိုဗစ်မကူဘူးဆိုလို့တောက်လိုက်ရတာကိုယ်တိုင်တောက်ချင်တာလည်းပါတာပေါ့လေပြီးတော့လည်းဖျားတာပါပဲအရက်တို့ဆေးလိပ်တို့ကဒီချိန်မှာကိုကံအားကြစေပါတယ်အွန်လိုင်းပေါ်က post တွေကိုအရင်မယုံတာကောင်းပါလေအွန်လိုင်းပေါ်မှာလူတွေကကိုယ်ခံစားချက်နဲ့ပဲစာရေးတာများတယ်လေစနစ်တကျသူတွေတနာလှုပ်ထားတာတွေမဟုတ်တော့အမှားတွေများနိုင်ပါတယ်အခုကာလမှာမိတ်ဆွေအပေါင်းအသင်းအမျိုးတွေလည်းစုံပါကုန်ကြတယ်လူတိုင်းကလည်းဝမ်းနေနေတဲ့ကာလာကြီးဆိုတော့ရေစရာကြီးလည်းမပြောချင်ပါဘူးဒီတော့မပြောချင်ပဲပြောရမယ်ဆိုရင်မသေးအောင် view site ကြပါပြည်သူတွေကိုကဲတင်ပါမိမိကိုယ်ကိုရှင်တန်အောင်လုပ်ပါပြီးမှရန်သူတွေကိုတိုက်ပါ